အင်အားကြီးလက်နက်ကိုင်အဖွဲ့ဖြစ်တဲ့ UWSA ခေါ်ဝါလက်နက်ကိုင်အဖွဲ့အနေနဲ့ရွေးကောက်ပွဲအလွန်ကာလမှာမြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်လာနိုင်မဲ့အလားအလာကိုတင်ပြပါမယ်။ကျွန်တော်မိုးစော်ပါ2008ဖွဲ့စည်းပုံအခြေခံဥပဒေအရသတ်မှတ်ထားတဲ့ဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းမှာမြို့နယ်6မြို့နယ်ရှိပြီး UWSA ခေါ်ဝါပြည်သွေးစည်းညွံ့ညွေးရေးတပ်မတော်ကအထူးဒေသနှစ်အဖြစ်ဖွဲ့စည်းထားတဲ့မြို့နယ်4မြို့နယ်ကိုထိန်းချုပ်ထားတယ်လို့ဒီဒေသအတွင်းမှာ2010ကစတင်ပြီးရွေးကောက်ပွဲ3ချိန်လုံးကျင်းပနိုင်တာမရှိခဲ့ပါဘူးပြီးခဲ့တဲ့တနင်္လာနေ့ကတော့ UWSA ရဲ့အကြီးအကဲအထူးဒေသနှစ်ဝါပြည်နယ်အစိုးရအဖွဲ့ဥက္ကဋ္ဌဦးပေါ်ယူချန်းကရွေးကောက်ပွဲမှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနိုင်ရခဲ့တဲ့အပေါ်ဝမ်းမြောက်ကြောင်းတဝန်လွှာပေးပို့ခဲ့ပါတယ် UWSA ရဲ့ပြောရေးဆိုခွင့်ရှိသူဦးညီရန်ကတဝန်လွှာပေးပို့တာဟာနိုင်ငံတော်နဲ့ငြိမ်းချမ်းရေးအကျိုးအတွက်ပူးပေါင်းဆောင်ရွက်ဖို့ဖြစ်ကြောင်း VOA ကိုအခုလိုပြောပါတယ်
အရင်ကတည်းကကျွန်တော်တို့ဒီထုတ်ပြန်ချက်တွေရှိပါတယ်ပေါ့နော်ကျွန်တော်တို့ဒီဆက်လာတဲ့အစိုးရကောတတ်မတော်အပါဝင်ပေါ့နော်ကျွန်တော်တို့ဒီနိုင်ငံအကျိုးအတွက်ငြိမ်းချမ်းရေးအတွက်မြို့သားပြည်နယ်တင်းနေရေးအတွက်ဒီပူးပေါင်းဆောင်ရွက်ဖို့ကျွန်တော်တို့စိတ်ဆန္ဒရှိတယ်ပေါ့နော်
အင်္ဂါနေ့ကတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတရိကန်တိုင်းစစ်ဌာနချုပ်မိုင်းဆက်တက်နယ်မှာ UWSA ဝါအဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတနိုင်ငံလုံးပြစ်ခတ်တက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာပါဝင်ရေးအတွက်တိုက်တွန်းခဲ့ပါတယ်။ဒီတိုက်တွန်းချက်နဲ့ပတ်သက်ပြီး UWSA ဘက်ကသဘောထားကိုဦးညီရန်ကအခုလိုပြောပါတယ
်။ဒီတိုက်တွန်းမှုကအခုမှပဲမဟုတ်ပါဘူးပေါ့နော်။အရင်တော့ကလည်းဒီလိုပဲတိုက်တွန်းနေကြပါနော်။ဒီကိစ္စနဲ့ပတ်သက် NCA နဲ့ပတ်သက်ပြီးမှအလုံးဒီတဲ့အတိုင်းအရင်ကထုတ်ပြန်ချက်တွေလည်းကျွန်တော်တို့ကတော့ထုတ်ပြန်ခဲ့ပြီးသားပဲနော်။ကျွန်တော်တို့ဒီ NCA ကိုကျွန်တော်တို့ဒီကန့်ကွက်တာလည်းမဟုတ်ပါဘူး။ဒီ80လုံငန်းစင်တွေပေါ့နော်အဲ့တော့ဒီဌာနချုပ်နဲ့အပေါ်မူပြီးမှဆွေးနွေးမှုတွေလုပ်ပါနေတယ်လို့ပဲကျွန်တော်ဖြေကြားချင်ပါတယ်
UWSA တရုတ်နယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့9ဖွဲ့ပါဝင်တဲ့ FPNCC ကပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီမှဥဆောင်ပါဝင်နေပြီး NCA မှာအလုံးပါဝင်ရေးကိုလိုလားကြောင်းထုတ်ပြန်ထားတာပါဝါမျိုးသားပါတီဥက္ကဋ္ဌဦးဆိုင်ပေါင်းနှက်က UWSA အဖွဲ့အနေနဲ့မြန်မာနိုင်ငံရေးနဲ့ခက်ခဲခင်ဖြစ်နေတဲ့အခြေအနေကိုပြောင်းလဲပြီး NCA မှာပါဝင်ရေးအတွက်ဆိုရင်ရင်းနှီးတဲ့ဆက်ဆံရေးလိုအပ်ကြောင်းတုံ့တက်ပါတဲ
့ရင်းနှီးနှီးထဲထဲဝင်ဝင်နီနီကကဆွေးနွေးကြမယ်ဆိုလို့ရှိရင်တော့အောင်မြင်မှုတော့များလာလိမ့်မယ်လို့ကျွန်တော်အဲ့လိုပဲတုံ့တက်တယ်ဝါတိုင်းသားဒီနဲ့ကိုတီးတာတွေ့ဆုံဆွေးနွေးမှုကပိုပြော့ကိုယ်ကြီးမှန်ကျက်စီကိုတွန်းပို့လိုက်ရလို့ကျွန်တော်အဲ့လိုသုံးသပ်တယ်။ဘာဖြစ်လို့ဒီလိုပြောကျင်တယ်လဲဆိုတော့ဝါတိုင်းသားလူငယ်များကမြန်မာပြည်လူလတ်ရေးမှာတော့ပါဝင်ခဲ့တယ်။လူလတ်ရေးနောက်ပိုင်းမှာတီးကြရက်တည်တဲ့သဘောမျိုးရှိလာတော့အတင်းကတန်ကိုအဖက်ဖက်ကသိရှိမှုနားလည်မှုသိမြင်မှုပေါ့။ဒါလည်းနေလို့အဲ့လိုဖြစ်နေရတယ်လို့ကျွန်တော်သုံးသပ်ပါတယ်။
UWSA ခေါင်းဆောင်တွေကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ကျမတော်ကာကွယ်ရေးဦးစီးချုပ်ကိုပန်ဆန်းကိုလာရောက်လည်ပတ်ဖို့ဖိတ်ခေါ်ထားပါတယ်။နိုင်ငံရေးလေးလာတုံးသက်သူဦးတန်းစိုးနိုင်က UWSA အဖွဲ့ NCA လုပ်ငန်းစဉ်မှာမပါဝင်တာဟာ FPNCC မှာပါဝင်တဲ့ AA ရခိုင်တပ်ဖွဲ့ကိုအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ပြီးစစ်ရေးအရှိန်မလျှော့ချနိုင်တာနဲ့မြောက်ပိုင်းမဟာမိတ်တွေနဲ့ bilateral call နှစ်ဖက်အပြည့်အစုံချုပ်မချုပ်ဆိုနိုင်သေးတာကြောင့်လို့တုံးသက်ပါတယ်။ရခိုင်ပြည်မြောက်ပိုင်းမှာရွေးကောက်ပွဲကျင်းပဖို့ AA ကကမ်းလှမ်းတာကိုတက်မတော်ကကြိုဆိုလိုက်တဲ့အခြေအနေကြောင့်ဒီပူပေါင်းဆောင်ရွက်မှုကနေ NCA လက်မှတ်ထိုးရေးကိုတဆင့်တက်ဆောင်ရွက်ဖို့လိုကြောင်းဦးတန်းစိုးနိုင်ကပြောပါတယ်
။ကျွန်တော်တို့ကရွေးကောက်ပွဲကိစ္စရခိုင်မြောက်ပိုင်းကိစ္စမှာကျွန်တော်တို့ပူပေါင်းဆောင်ရွက်ချင်ရင်ဒီပူပေါင်းခွဲ bilateral ဆွေးနွေးပွဲတွေပြန်ဆရာကနေပြီး FPNCC ထွက်လို့ NCA လမ်းကြောင်းပေါ်ရောက်ရှိလာမှုဆိုဆက်ပြီးကြိုးစားသွားမယ်တောင်းဝန်ဆိုရတဲ့အမှောင်မှာရှိပါတယ်နော်အဲ့ဒီလုပ်ငန်းတွေကိုလုပ်ဖို့ပြတော့အခုတစုံတရာအခင်းကျင်းတွေကပြေလျော့လာလာတွေ့ရပါတယ်အဲ့ဒါကတော့ဘုရားကကောင်းတဲ့ဒုတိယပုဲဆိုကျွန်တော်ယူဆပါတယ
် FPNCC အဖွဲ့မှာ UWSA ဝ NDAA မိုင်းလာ SSA ရှမ်းမြောက် KIA ကချင် TNLA တအန်းပလောင် MNDAA ကိုကန့်နဲ့ AA ရခိုင်အဖွဲ့တွေပါဝင်တာဖြစ်ပါတယ် KIA ကချင် TNLA တအန်းပလောင် MNDAA ကိုကန့်နဲ့ AA ရခိုင်အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာ bilateral call နှစ်ဖက်အပြည့်အစုံချုပ်ချုပ်ဆိုနိုင်ရေးဆွေးနွေးခဲ့ပေမဲ့ COVID-19 ကာယောဂါကြောင့်ဒီနှစ်အတွင်းမှာဆွေးနွေးပွဲတွေရပ်တန့်နေပါတယ် ျွန်တော်မိုးစော VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။